လာမယ့်တနင်္လာနေ့ကစပြီးတရုတ်နိုင်ငံမြို့တော်ဘေကျင်းမှာ၄ရက်ကြာကျင်းပမယ့်ဆွေးနွေးပွဲကြီးမှာလူ့ခွင့်ရေးကိစ္စကိုထည့်သွင်းဆွေးနွေးဖို့ကွန်မြူနစ်ပါတီရဲ့ဘိုးကော်မတီကိုလူ့ခွင့်ရေးစောင့်ကြည့်အဖွဲ့ကြီးဖြစ်တဲ့ Human Rights Watch အဖွဲ့ကတောင်းဆိုလိုက်ပါတယ်။ Human Rights Watch အဖွဲ့ကြီးရဲ့တရုတ်နိုင်ငံဆိုင်ရာညွှန်ကြားရေးမှူးဆိုဖီ ရစ်ချတ်ဆန်ကတရုတ်သမ္မတရှီကျင်းပင်ကိုရေးသားပေးပို့လိုက်တဲ့စာထဲမှာအရေးကြီးတဲ့ဥပဒေပိုင်ဆိုင်ရာပြုပြင်ပြောင်းလဲမှုတွေဟာတန့်နေပြီးတော့အစိုးရကကျူးလွန်တာဓမ္မမဟုတ်ပြည်သူလူထုရဲ့အခြေခံအခွင့်အရေးအကာအကွယ်ပေးဖို့ပြက်ကွက်တာတွေဟာနေ့စဉ်နဲ့အမျှရှိနေတယ်လို့ရေးသားထားပါတယ်။ဆက်လက်ပြီးတော့ Miss Richardson ကလွတ်လပ်စွာသဘောထားထုတ်ဖော်ပြောဆိုမှုကြောင့်ဖမ်းဆီးထားတဲ့သူတွေကိုပြန်လွှတ်ပေးဖို့နဲ့ဥပဒေနဲ့အညီမဟုတ်တဲ့ဖမ်းဆီးမှုတွေကိုဖျက်သိမ်းဖို့တိုက်တွန်းထားပါတယ်။အခုနှစ်ကျင်းပမဲ့တရုတ်ကွန်မြူနစ်ပါတီဘိုကော်မတီအစည်းအဝေးဟာဥပဒေစိုးမိုးရေးကိုအယုံဆိုင်ဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ။